မေရိကန်တက္ကသိုလ်မှာကျောင်းသားကိုယ်တိုင်တက်နိုင်တဲ့အတန်းတွေမရှိရင်ဒီမှာပညာသင်ကြားနေကြတဲ့နိုင်ငံတကာကျောင်းသားတွေနိုင်ငံကထွက်ခွာရမယ်ဆိုတဲ့အမိန့်ကြောင့်ပြည်ထောင်စုအစိုးရကိုတရားစွဲထားတဲ့နာမည်ကြီးတက္ကသိုလ်တစ်ခုကိုတက္ကသိုလ်ပေါင်း60လောက်ကတင်းနေငွေတွေမှာထောက်ခံခဲ့ကြပါတယ်။ Harvard နဲ့ MIT နှိပညာတက္ကသိုလ်တို့ကဇူလိုင်လ10ရက်နေ့မှာ Massachusetts ပြည်နယ် Boston မြို့ဗဟိုတရားရုံးကိုဦးတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်။Amicus Brief လို့ခေါ်တဲ့အဲ့ဒီထောက်ခံလွှာကိုအမေရိကန်တက္ကသိုလ်59ခုနဲ့ Ivy League ကျောင်းတို့ကတင်သွင်းခဲ့တာဖြစ်ပါတယ်။ကယောဂအရေးပေါ်ကလာတလျှောက်နိုင်ငံတကာကျောင်းသားတွေအနေနဲ့အမေရိကန်မှာဆက်နေပြီး online အသံတွေဆက်သက်ခွင့်ပြုဖို့လဲထောက်ခံလွှာမှာဖော်ပြထားပါတယ်။ကယောဂကာလအစိုးရရဲ့မူဝါဒတွေရုတ်တရက်အကြီးကျယ်ပြောင်းလဲခဲ့တာကြောင့်အခြေအနေတွေကမောက်ကမဖြစ်သွားစေတယ်လို့လည်းပြောပါတယ်။2018-2019 ခုနှစ်အတွင်းအမေရိကန်မှာကျောင်းတက်နေတဲ့နိုင်ငံတကာကျောင်းသူကျောင်းသားတိတရမတန်းဝန်းကျင်ရှိပြီးအမေရိကန်တနိုင်ငံလုံးရဲ့အဆင့်မြင့်ပညာသင်နေသူရဲ့5.5ရာခိုင်နှုန်းရှိတယ်လို့အစိုးရရဲ့ IIE ပညာရေးအစီအခံကဖော်ပြထားပါတယ်။